မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်ရဲ့အမိန်ကိုအကြမ်းမဖက်ဖိစံတဲ့ CDM လှုပ်ရှားမှုမှာဝန်ထမ်းတွေပါဝင်မှုကိုမတ်လ31ရက်နေ့အထိသာလက်ခံတော့မှာဖြစ်ကြောင်းပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ရဲ့သမရယုံဝန်ကြီးဌာနခိတ္တပြည်ထောင်စုဝန်ကြီးဥလွင်ကိုလက်ကမတ်လ27ရက်တနင်္ဂနွေနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်ပြည်သူနဲ့အတူရပ်တည်ပြီးအကြမ်းမဖက် CDM လှုပ်ရှားမှုမှာပါဝင်တဲ့နိုင်ငံဝန်ထမ်းတွေကိုဥဆောင်မှုကဏ္ဍမှာတာဝန်ပေးပြီးနိုင်ငံတော်စီမံအုပ်ချုပ်မှုရန်တရားအသစ်ကိုတိဆောက်မှာဖြစ်ကြောင်းလည်းဖော်ပြပါတယ်။ဒါအပြင် CDM မှာပါဝင်တဲ့ဝန်ထမ်းတွေကိုဂုဏ်ပြုမှာဖြစ်တယ်လို့မပါဘဲအာဏာသိမ်းထားတဲ့စစ်တပ်ရဲ့ဥဆောင်မှုအောက်မှာဆက်ပြီးအလုပ်လုပ်နေသူတွေကိုတော့ထိရောက်စွာအရေးယူမှာဖြစ်ကြောင်းလည်းသတိပေးပါတယ်။ CDM မှာမပါသေးတဲ့ဝန်ထမ်းတွေအချိန်မီပါဝင်ဖို့လည်းနှိုးဆော်ထားပါတယ်။ CRPH ရဲ့အလုပ်သမားဝန်ကြီးဌာနနဲ့ပညာရေးဝန်ကြီးဌာနတွေရဲ့ခိတ္တပြည်ထောင်စုဝန်ကြီးဒေါက်တာဇော်ဝေဆိုးကလည်းစစ်တပ်အာဏာပိုင်တွေရဲ့မတ်လ22ရက်ကစပြီးရုံးတွေကြောင်းတွေပြန်တက်ဖို့မလိုက်နိုင်အရေးယူမယ်ဆိုတဲ့ထုတ်ပြန်ချက်တွေဟာတရားမဝင်ကြောင်းနဲ့ဒီလိုလှုပ်ဆောင်တာဟာတရားမဲ့ပြုတ်ချက်နဲ့လူခွင့်ရေးချိုးဖောက်မှုဖြစ်ကြောင်းမတ်လ27ရက်နေ့မှာပဲကြေညာချက်တွေထုတ်ပြန်ပြောဆိုပါတယ်အခုလိုစစ်ဖက်ကချိုးဖောက်မှုတွေကိုတရားဆွဲဆိုအပြစ်ပေးသွားမှာဖြစ်တယ်လို့မတရားအရေးယူခံရတဲ့ဝန်ထမ်းတွေခံစားရတဲ့အလောက်ကိုင်းနစ်နာမှုတွေအတွက်လဲမူလအတိုင်းပြန်ပြီးရဖို့အာမခံကြောင်းပြောထားပါတယ်